အာဖဂန်နစ္စတန်နိုင်ငံမှာသမရလောင်းဝင်အရွေးခံခဲ့ကြရသူ2ယောက်ကြားအာနာမျှဝေအုပ်ချုပ်ဖို့စနေနေ့တုန်းကသဘောတူခဲ့ကြပါတယ်။သမရရွေးကောက်ပွဲမှာမင်းပတမာမှုတွေလုပ်ခဲ့တယ်လို့နှစ်ဖက်လုံးကအပြန်အလှန်ဆွဆွဲနေကြလို့နှစ်လလောက်ကြာအောင်လို့နိုင်ငံရေးတင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသဘောတူညီမှုရရှိခဲ့တာပါ။သမရလောင်းဝင်ရွေးခဲ့တဲ့မစ္စတာအဗ်ဒူလာအဗ်ဒူလာနဲ့မစ္စတာဂါနီအာမက်ဇိုင်တို့ရဲ့လက်ထောက်တွေကသဘောတူညီမှုရရှိတဲ့အကြောင်းကိုအတည်ပြုခဲ့ကြတာပါ။အနာမျှဝေအုပ်ချုပ်မဲ့ကိစ္စသဘောတူညီမှုကိုယာရုကနေဆင်ပြတော့မဲ့လက်ရှိသမ္မတဟာမစ်ကာဇာရဲ့ရှေ့မောက်မှာတနင်္ဂနွေနေ့မှာတရားဝင်လက်မှတ်ထိုးမယ်လို့ပြောပါတယ်။အနာခွဲဝေရေးသဘောတူညီမှုအတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂကိုယ်စားလှယ်တွေဟာစနေနေ့ညပိုင်းအထိဆွေးနွေးခဲ့ကြပါတယ်။ဘလို့ခွဲဝေအုပ်ချုပ်မှာလဲဆိုတာကိုတော့နှစ်ဖက်လုံးကထုတ်ဖော်ပြောခြင်းမရှိပါဘူး။ဒါပေမဲ့အသစ်ဖန်တီးလိုက်တဲ့အုပ်ချုပ်ရေးအဖွဲ့ရုံးနဲ့သမ္မတကြားမှာတာဝန်တွေကိုဘလို့ခွဲဝေယူကြမှာလဲဆိုတာကိုအဓိကထားပြီးတော့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ရှင်။